ထိုင်းမြန်မာနယ်စပ်မြန်မာဘက်ချန်ကင်းနီပြည်နယ်မဲဆက်မြို့အတွင်းမှာဖြစ်ပွားနေတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်ခဲ့တဲ့တိုက်ပွဲကြောင့်စစ်ဘေးဒုက္ခသည်3000ကျော်ဟာထိုင်းနယ်စပ်ကိုဖျက်ချော်ပြီးမဲဟောင်းဆောင်ပြည်နယ်တွင်ယာယီစစ်ဘေးရှောင်ခန်းကိုဇွန်လ14ရက်နေ့ကလာရောက်ခိုးလုံနေကြပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကရင်နီပြည်မဲဆက်မြို့နယ်အတွင်းမှာရှိတဲ့တောင်လဘီပီ14မဲတနွယ်နယ်စပ်စခန်းများနဲ့မဲဆက်မြို့မှာရဲစခန်းတို့ကိုဇွန်လ13ရက်နေ့အစောပိုင်းကကရင်နီတပ်မတော်ကရင်နီမျိုးသားကာကွယ်ရေးတပ် KNDF နဲ့ PDF ပူးပေါင်းတပ်တွေကတိမ့်ပိုက်ပြီးတော့တိုက်ခိုက်သိမ့်ပိုက်ခဲ့တာပါဒီလိုတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မဲဆက်မြို့နယ်အတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေဟာထိုင်းနယ်စပ်မယောင်ဆောင်ပြည်နယ်တဲကိုထွက်ပြေးလာခဲ့ကြောင်းစစ်ပေးရှောင်တွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
။ဆင်ကြီးဒီသားမှာနော်အခုတလတိုက်ပွဲတွေနေ့စဉ်ရဲဖြစ်နေတာပေါ့နော်။ဖြစ်နေတဲ့ခါကျတော့ဒီနေ့မနက်မှာတခွက်တဲ့3500လောက်ဒီမဲဆင်းဒေသပြေးလာတယ်ပေါ့နော်။သူပြေးလာတဲ့အကြောင်းကတော့အဲ့ကိန်းကြီးဒီသားမှာ KNDF နဲ့ PDF ဒီပြည်သူ့ကော်မတီတက်တွေနဲ့ဒီစစ်တပ်အခြေစိုက်စခန်း3ခုသူတို့ရောက်ဝင်ရောက်စီးနင်းတဲ့ခါမှာတခွက်တဲ့3500လောက်မစီယံမျိုးနယ်ကိုထပြေးတိချောင်းလာလို့သိရတယ်ခင်ဗျ။တခွားတည်းပြေးလာတော့ဖြစ်လိဖြစ်တာမရှိဘူး။ဒီနေ့တော့အလုံးရင်းနဲ့ဒီမစီယံဒေတာဟိုပြေးလာတာကျွန်တော်သိရတာပေါ့နော်
။အခုဆိုရင်မဲဆက်မျိုးကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်လဲထိုင်းဘက်ကိုစစ်ဘေးရှောင်တွေထွက်ပြေးလာကြတာဖြစ်တယ်လို့လဲဆိုပါတယ်
။ဆိုတော့စစ်ကောင်စီဘက်ကလည်းလက်နက်ကြီးနဲ့ဒီမဲဆက်မျိုးကိုပေါ့နော်။ဟိုလက်နက်ကြီးနဲ့ပစ်တာသိရတယ်။ဆိုတော့အဲတောင်တခွားတည်းကလည်းသူတို့ဒီလက်ရှိအတွက်ကိုပြီးလာကြတာပေါ့နော
်မယောင်ဆောင်ပြည်နယ်အုပ်ချုပ်ရေးမှုက KNDP နဲ့အတွင်းတိုက်ပွဲများကြောင့်ရောက်ရှိလာကြတဲ့ထွက်ပြေးတိမ်းရှောင်လာသူစစ်ဘေးရှောင်ဒုက္ခသည်3342ဦးထိရှိသွားပြီဖြစ်ကြောင်းဘေးကင်းလုံခြုံတဲ့နေရာမှာထားကြောင်းပြည်နယ်အုပ်ချုပ်ရေးမှုကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်နှစ်ဖက်တိုက်ပွဲတွေဖြစ်ပြီးရဲစခန်းကိုဝင်ရောက်စီးနှင်မှုတွေကြောင့်အသေးပြောက်တွေရှိပြီးလက်နေတချို့ကိုပူပေါင်းတက်ဖွဲ့တွေဘက်ကတင်စီရမိတာတွေလည်းရှိပါတယ်။တိုက်ပွဲတွေဖြစ်ပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်တာလေကြောင်းတိုက်ခိုက်မှုတွေပါလုပ်တာကြောင့်ဒေသတွင်းစစ်ဘေးရှောင်သူတောင်းကနန်းနဲ့ရှိနေပြီးလူ3000ကျော်ကတော့ထိုင်းဘက်ကိုထွက်ပြေးခိုလုံလာကြပါတယ်။အများအားဖြင့်မယောင်ဆောင်ပြည်နယ်မဲဆရီယံမြို့နယ်ဆောင်ရင်ကျေးရွာဘက်ကိုဝင်ရောက်ခိုလုံလာကြတာဖြစ်တယ်လို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်။